တ်ထဲမှာအချက်အလက်တွေကိုရှာပေးတဲ့ Google Search မှာ2019ခုနှစ်အတွင်းမှာနီးပြကြတဲ့ပတ်သက်လို့ဘာအများဆုံးရှာကြရလဲလို့ထင်လဲကိုသားညုံ
။တကဘာလုံးကရှာကြတာကိုပြောတာလား၊အမေရိကန်မှာရှာတာကိုပြောတာလား၊မြန်မာနိုင်ငံတည်းကရှာတာကိုပြောတာလားမသိမှမဟုတ်
။ဟုတ်ပါ၊ကိုသားညုံမေးမှာပဲ။ကျွန်တော်ကခွဲခြားပြီးမမေးလိုက်မိဘူး။တကဘာလုံးရှာကြတဲ့စင်းကိုပဲအရင်ပြောကြရအောင်။Google ရဲ့အပြောနဲ့ပြောရရင်တော့2019ခုနှစ်ထဲကမ္ဘာမှာ trendy အဖြစ်ဆုံးလူတွေစိတ်ဝင်စားမှုအများဆုံးလူပြောအများဆုံးခေတ်အစားဆုံးပေါ့ရှင
် Google Search ထဲမှာလူတွေအများဆုံးရှာကြတဲ့အချက်လက်တွေကို Google ကနှစ်တိုင်းစီးရင်ပြုစုပြီးတော့ Year in Search ဆိုတဲ့စီးရင်ထုတ်ပါတယ်ဆောစောကကျွန်တော်ပြောသလိုပဲဒီကမ္ဘာလုံးမှာ Google Search ထဲရှာကြတဲ့စီးရင်အပြင်နိုင်ငံတစ်ခုချင်းစီကအများဆုံးရှာကြတာကိုကဏ္ဍတွေခွဲပြီးတော့စီးရင်ထုတ်တာပါမဆူမြမုံခုနမီးရဲ့မိကုံဖြစ်ရရင်တော့2019ခုနှစ်ထဲမှာအရှာအများဆုံးအချက်လက်10ခုမှာနီးပြည်တာနဲ့ပတ်သက်တာဆိုလို့စင်းထဲမှာပါတာတစ်ခုပဲတွေ့ရပြဘာလဲဆိုတော့ iPhone 11အကြောင်းရှာကြတာမဆူမြမုံရဲ့
ဟုတ်တယ်ကိုသားညုံရ Google ရဲ့တကမ္ဘာလုံးနဲ့ဆိုင်တဲ့ Year in Search စာရင်းတစ်ကနေတစ်ချက်ထဲမှာနီးပြည်တာနဲ့ပတ်သက်တာဆိုလို့ Apple Company ကအခုနှစ်ထဲထုတ်တဲ့ iPhone 11အကြောင်းတစ်ခုတည်းပါတယ်2019ခုနှစ်အတွင်းမှာ Google မှာရှာကြတဲ့အချက်အလက်တွေကမှအရှာအများဆုံးအကြောင်းတွေကို Google ကစူးစီးစာရင်းပြုစုတာဆိုတော့ iPhone တွေဟာလူတွေစိတ်ဝင်စားမှုအများဆုံးစမတ်ဖုန်းအဖြစ်ရှိနေစေဆိုတာပြသနေတယ်လို့လေ့လာသူတွေကတော့သုံးသပ်နေကြတယ်ရှင်
။ Google စာရင်းရဆိုရင်တော့2019ခုနှစ်ထဲမှာလက်ကင်စမတ်ဖုန်းအသစ်တွေအမျိုးစုံထွက်ခဲ့ကြတဲ့အထက်မှာ iPhone 11ကလူတွေအသိကျဉ်ဆုံးဖုန်းဖြစ်တယ်ဆိုတာကတော့ငြင်းမရဘူးပေါ့ဗျာ။ iPhone အကြောင်းရှာကြတဲ့အထက်မှာ iPhone Pro Max ကပါအကြောင်းကနံပါတ်1iPhone 11 Pro မှာအသစ်ပါလာတဲ့အစိမ်းအောင်ဖုန်းကြောင်းကနံပါတ်1နဲ့ iPhone 11 Pro Max ရဲ့အရောင်တွေကနံပါတ်3အရှာအများဆုံးဆိုပြီးတော့ Google ရဲ့သုံးသပ်ချက်မှာတွေ့ရပါတယ
်။တကမ္ဘာလုံးစီးရင်မှာနည်းပညာနဲ့ပတ်သက်လို့ iPhone 11တစ်ခုတည်းပါပေမဲ့ America နဲ့ဆိုင်တဲ့စီးရင်မှာတော့ Disney Plus Streaming ဝင်ဆောင်မှုအကြောင်းကနံပါတ်1အရှာအများဆုံးရှင့် America မှာ Google ပေါ်မှာအများဆုံးရှာကြတဲ့အကြောင်းအရာ10ခုစီးရင်နဲ့မှာ iPhone 11ကတော့မှနံပါတ်6နေရာရောက်သေးတယ်။
ကမ္ဘာမှာလူတွေစိတ်ဝင်တစားရှာကြတဲ့စင်းကိုပြန်ကြည့်လို့ရှိရင်အားကစားနဲ့ပတ်သက်တာကထိတ်တန့်မယ်မဆွေမောကတစ်ကနေနံပါတ်10စီးရင်မှာနံပါတ်1ကအိန္ဒိယနဲ့တောင်အာဖရိကကစားကြတဲ့ခရကက်အားကစားပွဲနံပါတ်3ကကိုပါအမေရိကဘောလုံးပွဲတွေကြောင်းနံပါတ်4ကတော့ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယကစားကြတဲ့ခရကက်ပွဲနံပါတ်10ကလည်းခရကက်ကမ္ဘာဖလားချန်ပီယံလူပွဲကြောင်းပြ
ဒီကမ္ဘာလုံးမှာလူတွေသိကြလို့အရှာဆုံးစီးရင်ထဲမှာနံပါတ်6 9 8ကရုပ်ရှင်တွေအကြောင်းမှာ HBO ကရိုက်ကူးတဲ့Game of Thrones ရုပ်တံ series တွေရဲ့နောက်ဆုံးဇာတ်လမ်းတွဲတွေက2019ခုနှစ်မှာပြသွားတာမို့ဒါကိုလည်းလူတွေတော်တော်လေးစိတ်ဝင်စားကြတယ်။နံပါတ်9ကတော့ Avengers Endgame Superhero ရုပ်ရှင်။နံပါတ်10ကတော့ Joker ရုပ်ရှင်။အဲရုပ်ရှင်နှစ်ကားလုံးကလည်းဒီရုပ်ရှင်သမိုင်းမှာဝင်ငွေအများဆုံးရတဲ့စံချိန်တွေကိုတင်ခဲ့ကြတာလေ
။ Superhero ဆိုလို့မြန်မာနိုင်ငံက Google မှာအရှာအများဆုံးစီးရင်မှာနံပါတ်1ချိန်တာကလည်း Superhero ပဲမဆိမြမော Avengers Endgame အပါအဝင် Avengers ရုပ်ရှင်ကားတွေထဲမှာပါတဲ့ Superhero လူစု Thanos ကမြန်မာနိုင်ငံစီးရင်မှာတော့နံပါတ်1ပ
ြမြန်မာနိုင်ငံစီးရင်ကတော့အကြောင်းပို့ဆောင်တဲ့ Superhero လည်းပါတယ်နည်းပညာအကြောင်းတွေလည်းပါတယ် Game တွေလည်းပါတယ် K-pop Star လည်းပါတယ် Japan Manga Cartoon လည်းပါတယ်ဒီမှာတစ်ခုပြောချင်တာက Google ရဲ့တစ်ပတ်လည်စီးရင်ကဒီဇင်ဘာလ7ရက်နေ့မှာထွက်တာဆိုတော့2019မှာလူတွေစိတ်ဝင်စားဆုံးသတင်းတစ်ခုဖြစ်တဲ့ ICJ နိုင်ငံတကာတရားရုံးမှာအမှုရင်ဆိုင်ရတဲ့သတင်းတော့ဒီစီးရင်ထဲမှာမဝင်သေးဘူးရှင့
်။ဒါပေမဲ့မြန်မာနိုင်ငံမှာ2019ခုနှစ်ထဲနောက်ထပ်လူပြောအများဆုံးကိစ္စတစ်ခုဖြစ်တဲ့ Unicode အကြောင်းကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့စီးရင်ဝင်နေပြ။ Google ပေါ်မှာ Unicode Font အကြောင်းရှာတာဒုတိယအများဆုံးပဲ။မြန်မာနိုင်ငံမှာ Unicode Font ကို2019 October 1ရက်နေ့မှာပြောင်းတာမဟုတ်လားဗျ။အဲဒါကြောင့်မလို့ September 29ရက်နေ့ကနေပြီးတော့ October 5ရက်အတွင်းမှာUnicode Font အကြောင်းရှာတဲ့နှုံအထွတ်ထိပ်ရောက်ခဲ့တာကိုလည်း Google က Graph နဲ့ပြထားတယ
်။ Unicode နဲ့ပတ်သက်ပြီးတော့ဘာတွေရှာတယ်လဲဆိုတဲ့စာရင်းမှာလည်းနံပါတ်1ရှာကြတာကပြည်တော်စု Font ဒုတိယက Vivo Unicode Font တတိယက Oppo Unicode Font သဘောက Vivo Phone တို့ Oppo Phone တို့သုံးကြသူတွေက Unicode ထည့်ဖို့ရှာကြတာဖြစ်မယ်။ TTA Unicode ကနံပါတ်4 Viber အတွက်ရှာတဲ့ Unicode အကြောင်းကနံပါတ်5လို့ Google ကတီးကြခွဲပြီးတော့စာရင်းလုံးပြထားပါတယ်။
အခုလို Google ပေါ်မှာ Unicode Font တွေရှာကြတဲ့အထဲမှာစိတ်ဝင်စားဖို့ကောင်းတာကအရှာဆုံးကကြားပြည်နေကတဲ့ဒုတိယအရှာအများဆုံးက ERI တိုင်းကတတိယအများဆုံးကချင်းပြည်နေပဲခူးတိုင်းကဇုထအများဆုံးနဲ့ Unicode အကြောင်းအရှာအများဆုံးနံပါတ်5နေရာမှာရှိတာကတော့သခိုင်းတိုင်းဆိုပြီးတော့ Google ရဲ့စီးရင်မှာသိရတယ်မဆင်မော
ဒီမှာအရေးကြီးဆုံးတစ်ချက်ကတော့ဒီ Google ပေါ်မှာအင်္ဂလိပ်လိုမျိုးရေးချတာကိုပဲ Google ကစာရင်းလုပ်ထားတာပါမြန်မာလိုရှာကြတာတော့မဟုတ်ပါဘူးမြန်မာလိုရှာကြတာမဟုတ်ပါဘူးနောက်တစ်ခုက Unicode ကြောင့်တိုင်းရင်းသားဘာသာစကားလုံးတွေကိုလက်ကైဖုန်းတွေပေါ်မှာမြန်မာဘာသာနဲ့တပြိုင်တည်းရေးလို့ဖတ်လို့ရသွားတယ်။အဲဒါကြောင့်လဲ Unicode Font အကြောင်းအရှာဆုံးစာရင်းမှာကြားပြည်နယ်ကထည့်ရောက်နေတာဖြစ်နိုင်တယ်ကိုသားညုံဦးရ။
မြန်မာနိုင်ငံစီးနှင်းမှာနံပါတ်1 Unicode ပြီးရင်တော့နံပါတ်3ကလက်ကွက် keyboard app Gboard အကြောင်း Google ပေါ်မှာရှာကြတယ်တဲ့နောက်ပြီးတော့နည်းပညာနဲ့ပတ်သက်တာဆိုလို့ရှိရင် Nine apps ဆိုတဲ့ Android mobile လက်ကင်ဖုန်းအတွက် app တွေကို download လုပ်နိုင်ဖို့စူးစိပေးထားတဲ့ App Store လည်းပါတယ် Xiaomi က Redmi Note 7 ဖုန်းတွေအကြောင်းလည်းပါတယ်မဆွေးမမော
အဲ့ဒါကြောင့်မြန်မာနိုင်ငံကအခြားအများဆုံးစီးရဲမှာနည်းပညာနဲ့ပတ်သက်တာ၄ခုလောက်ပါတယ်ရှင်။နောက် game တွေလည်းရှိသေးတယ်။ Call of Duty game, PUBG game, H5 game တွေကလည်းနံပါတ်၁ကနေ၁၀ဆင်းထဲမှာပါတယ်ရှင်
။ Google ပေါ်မှာအင်္ဂလိပ်လိုရှာကြတဲ့ထဲမှာနံပါတ်၁၀နေရာရတာကတော့ K-pop star တွေပဲ။2019လဲ K-pop လောကမှာလိမ်မန်းဆိုင်ရာအရှုပ်တော်ပုံနဲ့ Holy Jojo ဖြစ်ခဲ့တဲ့အဆိုတော်ဂျွန်ဂျူးယုံပေါ့။အမျိုးသမီးတွေကအတ္တမချင်းမှုနဲ့16နှစ်ကြာသွားတဲ့သူ့အကြောင်းကလည်းမြန်မာနိုင်ငံမှာတော်လိခက်စားပုံရတယ်ဗျ။Google ပေါ်မှာအရှာဆုံးစီးရင်မှာနံပါတ်10နေရာရထားတယ
်။ Internet online ပေါ်မှာသိကျင်တဲ့အချက်လက်တွေကိုရှာပေးတဲ့ Google ကကမ္ဘာပေါ်မှာဘာတွေခက်စားနေလဲ၊လူပြောအများဆုံးဖြစ်နေလဲ၊စိတ်ဝင်စားဆုံးကိစ္စတွေကဘာတွေလဲဆိုတာကို Year in Search ဆိုပြီးတော့နှစ်တိုင်းခုလိုစီးရင်ထုတ်ပြန်တာပါ။2019ခုနှစ်အတွက်စီးရင်ကိုဒီဇင်ဘာ17ရက်နေ့မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကမ္ဘာပေါ်မှာရှိတဲ့သတင်းအချက်လက်တွေကိုစုစည်းပြီးတော့လူတိုင်းလူလဲကူကူအချက်လက်တွေရစေရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ Google ကအခုလိုစီးရင်တွေပြုစုပေးတာဖြစ်တယ်လို့ Google ကုမ္ပဏီကပြောထားပါတယ်ရှင်။